တဝဲတိခိအဝေးပြေးလမ်းမကြီးစီမံကိန်းကြောင့်မြန်မာနိုင်ငံမှာသာရှိတော့တဲ့ကမ္ဘာရှာပါတောရင်ဒိဆာမျိုးစိတ်တွေမျိုးတုံးမဲ့ချင်းချောင်းမှုကြုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်။ဒီအကြောင်း VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာဖြစ်ပါတယ
်။တဝဲထူးစည်းဝါးကြီးစုံကနေထိုင်းမြန်မာနယ်စပ်ထိပေါက်လွှတ်ထားတဲ့တဝဲတိခိလမ်းကြောင်းကမ္ဘာရှာပါမျိုးစိတ်တောရင်ဒိဆာတွေဟာမျိုးတုံးပျောက်ွယ်မဲ့အလားအလာရှိနေတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရမုံငွေအဖွဲ့ WWF ကအစီရင်ခံစာဆောင်ထုတ်ပြန်ခဲ့ပါတယ်။ဒေါနာတောင်တန်းကြီးကိုဖြတ်တန်းဖောက်လုပ်ထားတဲ့ဒီလမ်းမကြီးဟာရှားပါမျိုးစိစီရင်ဝင်ဖြစ်တဲ့အင်ဂျာပရှုဝတ်ဝန်ဟိမွန်နာဝတ်ဝန်မြောက်လဲကျော်လက်ဖြူစတဲ့တွန်းကလိတ်ဆန်တွေဟာနိုတုပြောက်ွယ်မဲ့အနေနဲ့ချင်းချောက်ခံနေရတာလည်းဖြစ်ပါတယ်။အစီရင်ခံစာရေးသားတဲ့ WWF မြန်မာရဲ့ထင်းထင်းကြီးအစီအစဉ်ညွှန်ကြားရေးမှူးဖြစ်သူနစ်ကိုက VOA ကိုအခုလိုပြောပါတယ်။
They have a territory or a home range that is very small, so they only move a few kilometers. So an impact in the of a road in their home range will be.
တချို့တိလိစံတွေကတော့အဝေးကြီးကိုမသွားပါဘူး။1ကီလိုမီတာ2ကီလိုမီတာလောက်ပဲသွားတာမျိုးတွေရှိပါတယ်။တချို့တိလိစံတွေကတော့ကျင်းလေကျက်စားတာပြောင်းသွားတာလည်းရှိပါတယ်။သူတို့ကျက်စားတဲ့နေရာမှာလမ်းကြီးပေါ်လာရင်သူတို့မကျက်စားနိုင်တော့ရင်မြို့ပွားဖို့အခက်အခဲတွေဖြစ်လာရင်မြို့ပွားနှုံးတွေကျသွားပါမယ်။တော်ရန်လစ်ဆန်တွေမရှိတော့ဘဲနဲ့တက်တော်ပြုံးပြီးသွားရင်ခရီးစနစ်ကလည်းပြတ်သွားတဲ့အတွက်အဲ့ဒီနေရာမှာနေထိုင်တဲ့သူတွေအတွက်လည်းတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းကြီးကတော်ရန်လစ်ဆန်တွေအတွက်အရေးကြီးပါတယ်
။မိုင်းတရားခန့်ရှိတဲ့ဒီလမ်းမကြီးဖောက်ချိန်မှာဇီဝမျိုးစိတ်မျိုးကွဲတွေအတွက်တက်ရောက်တာတွေနဲ့ရှောင်ရှားလျှော့ချရမယ့်အချက်တွေကိုလည်းအရင်အစဉ်ခန်းစားမှမဖော်ပြထားဘူးလို့လည်းနစ်ကိုကဆိုပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမကြီးဖောက်လို့တုန်းကတက်တော်ပြုံးပြီးတာတွေကြုံတွေ့ခဲ့ရပါသေးတယ်။တဝဲတိခိလမ်းမှာတော့အခုလိုမဖြစ်အောင်အစိုးရတာဝန်ရှိသူတွေစီကိုအစီရင်ခံစာပေးပို့ထားပြီးအစိုးရဘက်ကလည်းဒါတွေကိုလှုပ်ဆောင်မယ်လို့နစ်ကိုကယုံကြည်နေပါတယ
်
ရန်ကုန်မန္တလေးအမြန်လမ်းဖောက်တုန်းကတက်တော်တွေပြုံးပြီးခဲ့ပါတယ်အဲဒုန်းကတော့ကျွန်တော်တို့အတွေ့အကြုံမရှိခဲ့ပါဘူးတဝဲတိခိလမ်းကိုတော့အဲ့လိုမဖြစ်အောင်အစိုးရကိုကြံပြုချက်တွေပို့ထားပါတယ်အစိုးရတောင်းရှိသူတွေကိုလည်းအိန္ဒိယထိုင်းနိုင်ငံအပြင်ဥရောပမှာဘယ်လိုတွေလှုပ်ဆောင်နေလဲဆိုတော့ကိုလည်းခေါ်ယူပြသခဲ့ပါတယ်။အဲဒါကြောင့်ဒီအစီရင်ခံစာကိုပြတဲ့အချိန်မှာအစိုးရဘက်ကလည်းစိတ်ဝင်စားပါတယ်။သူတို့ဘက်ကလိုလိုလားလားနဲ့ဆောင်ရွက်မယ်လို့လည်းယုံကြည်ပါတယ်
။ဒီအစီရင်ခံစာမှာတွင်းတိလိစံနေပြင်တစ်တော့ပြုံးနေမှုကြောင့်ဂေယစနစ်တွေပျက်စီးနိုင်နေဆိုတဲ့အချက်တွေကိုပါဖော်ပြထားပါတယ်။ဒီလမ်းမိုက်စနစ်ကိုတော့နှလန်းသားကိရိယာလမ်းအစီမြင့်နေမှုစီစဉ်တာဖြစ်ပြီး2020အစောပိုင်းမှာလုပ်ငန်းစတင်မယ်လို့ခန့်မှန်းထားပါတယ်။ဒီဒေါ်ရတောင်တန်းကြီးကိုဖြတ်တမ်းပြီးဖောက်လို့မဲ့တဝဲတိကီလမ်းစီမံကိန်းကိုတော့ထိုင်းနိုင်ငံချင်းဝင်နဲ့တိစောက်มาလည်းဖြစ်ပါတယ်ခင်ဗျာ